Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ်ခင်ဗျာအခုစီစဉ်ပထမပိုင်း나이ဝက်ကိုရေဒီယိုကနေ line 2 meter 25 30နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်တနိုင်လုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း internet စာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
စီးရီးယားသဘုံကောင်းဆောင်ကိုဖမ်းဆီးနိုင်ဖို့ဒေါ်လာ10တန်းစုကြည့်ထုတ်ထားတာကိုပဲဖြတ်ကြောင်းအမေရိကန်ကကြေညာပါတယ်။ယူကရိန်းနိုင်ငံမြို့တော်ခီးဖ်မှာရုရှားရဲ့ပယ်ထိန်တဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခံရပြီးလူတဦးသေဆုံးပြီးနိုင်ငံသားတန်ယုံတချို့နဲ့တပ်ကတော်တခုထိခိုက်ပျက်စီးသွားပါတယ်။အမေရိကန်ပြည်အောင်စုယူတာပြည်နယ်ရောက်ကယန်းရွှေ့ပြောင်မိသားစုဝင်5ဦးသေဆုံးပြီးတဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာဟာဖခင်ဖြစ်သူရဲ့လက်ချက်လို့ရဲကယူဆထားပါတယ
်။အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူမင်းတန်ရဲ့ဖလန်းမျိုးမှာစစ်ကောင်စီရဲ့တက်စခန်းတွေပြင်လက်နက်တွေကိုလည်းတင်းယူထားနိုင်ပြီလို့ချင်းကျင်တော်အဖွဲ့ကထုတ်ပြန်တာ MNDA ကိုကန်တပ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေလာမဲ့ဇန်နဝါရီလ15ရက်နေ့မှာထပ်မံတွေ့ဆုံဖို့ရှိနေတာနဲ့ကမ္ဘာမီဒီယာတွေမှာပြောနေရင်းနေကြတဲ့မြမအကြောင်းတွေကိုလည်းတင်ဆက်ပေးတော့ပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကန္နာအတူတဆုံလဲအမေရိကန်တခွင်သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။ခွင့်ဆုံးတော့ကမ္ဘာနဲ့မြမနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းကြီးကပြောပြပေးပါပါခင်ဗျာ။
အမေရိကန်ပြည်ထောင်စုအစိုးရ၃စိတ်အသစ်တွေသဘောတူညီချက်တရက်ကိုဝါရှင်တန်စံတော်ချိန်တောက်ချန်နေညနေပိုင်းမှာအမေရိကန်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရပါအောင်မြင်သွားတဲ့အတွက်အစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်မယ့်အနေအထားကိုရှောင်ရှားနိုင်ခဲ့ပါတယ်တောက်ချန်ကတကောင်ရံအချင်းကျော်ရက်ထိသဘောတူညီမှုမရခဲ့ရင်ပြည်ထောင်စုအစိုးရလုပ်ငန်းတချို့ရပ်တန့်သွားမယ့်အရေးကြုံခဲ့တာပါဒါဟာခရစ်စမတ်အားလာရက်ကာလကိုလည်းနှောက်ယှက်ဖြစ်စေမှာဖြစ်ပါတယ်ထလတော်အနေနဲ့အခုအမေရိကန်စံတော်ချိန်ညတကောင်မတိုင်ခင်အထိဒီဥပဒေကြမ်းကိုအတီးပြုတ်မပြုတ်ဆုံးဖြတ်ဖို့အချိန်ရမှာဖြစ်ပါတယ်။တောက်ချန်ညတကောင်ရဲ့အချိန်ကျော်တဲ့အထိသဘောတူညီမှုမရခဲ့ရင်ပြည်ထောင်စုအစိုးရလုပ်ငန်းတချို့ရပ်တန့်မှာဖြစ်သလိုဒါဟာခရစ်မတ်အားလိုက်ရဲ့ကာလကိုနှောက်ယှက်ဖြစ်စေမှာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကတော့ကျွန်တော်တို့အနေနဲ့အစိုးရရန်နေရာရပ်တန့်သွားစေမှာမဟုတ်ဘူးလို့ပြောထားပါတယ်ခင်ဗျာ။ကူလာဝိုင်းဆိုပိုင်းမှာစီးရီးယားမှာသမရဘာရှာအယ်အာဆက်ကိုဖြုတ်ချခဲ့တဲ့စီးရီးယားသဘုံခေါင်းဆောင်အပေါ်အရင်ကဖမ်းဆီးနိုင်မှုထုတ်ပြန်ထားတဲ့စုချင်းငွေဒေါ်လာ10သန်းကိုပယ်ဖျက်လိုက်တယ်လို့အမေရိကန်အစိုးရကတောက်ချာနေမှာကြေညာပါတယ်။တချိန်ကအယ်ဂိုင်ရာနဲ့မဟာမိတ်ဖြစ်ခဲ့ဘူးတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ဟာရတ်တီဟာအရှမ်ခေါင်းဆောင်အာမက်အရှာဟာအရှေ့လေပိုင်းဆိုင်ရာအမေရိကန်တပ်မတ်ဘာဘရာလီဖ်နဲ့ဒမတ်စကတ်မြို့တော်မှာတွေ့ဆုံပြီးနောက်ဒီကြေညာချက်ထုတ်ပြန်ခဲ့တာပါ HTS အဖွဲ့ကိုပြည်ပအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကသတ်မှတ်ထားစေဖြစ်ပါတယ်ဒီလိုသတ်မှတ်မှုကြောင့်ထားရှိတဲ့ပိတ်ဆို့အရေးယူမှုတွေကိုတော့ဖြေလျှော့ပေးမလားဆိုတာကိုလီဖ်ကမပြောပါဘူးဒါပေမဲ့အရှာဟာအကြမ်းဖက်ဝါဒကိုစွန့်လွတ်ဖို့ဂရုပြုထားပြီးဒါကြောင့်သူ့ကိုဖမ်းဆီးနိုင်မှုချီးမြှင့်မယ်လို့ထုတ်ပြန်ထားတဲ့စုချေးကိုတော့ရုတ်သိမ်းလိုက်တယ်လို့သူကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ရဲ့ဒေသတွင်းမှာရှိတဲ့မိဖက်တွေကိုချင်းချောက်မဲ့အကြမ်းဖက်လုပ်ရက်တွေကိုစီးရီးယားပြည်တွင်းနဲ့ပြည်ပမှာပြုလုပ်နိုင်ဖို့အရေးကြီးတဲ့လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့လစ်ကပြောပါတယ်။အယ်ရှာရာကလူနည်းစုတွေနဲ့မျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးမှာဖြစ်ကြောင်းထုတ်ပေါ်ပြောကြားခဲ့တာကိုအမေရိကန်တာဝန်ရှိသူတွေကကြိုဆိုခဲ့ကြပေမဲ့ရေရှည်လှုပ်ဆောင်နိုင်မှုပေါ်တန်တရားရှိနေစေလို့ဆိုပါတယ်ခင်ဗျာ။အစ္စရေးသိမ့်ပိုက်ထားတဲ့ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကမာဒာမြို့မှာအစ္စရေးအခြေချနေထိုင်သူတွေကမွတ်စလင်ပလီဝတ်ကျောင်းတစ်ခုကိုမီးရှို့ဖျက်ဆီးကာနိုင်ငံတွေပေါ်မှာဖျန်းစစ်တွေနဲ့အာရတ်တွေသိမ်းဆုံးပါစေဆိုတဲ့စကားပါဝင်ချင်းချောက်စာတွေရေးခဲ့ကြောင်းပါလက်စတိုင်းဒေသခံတွေကတောက်ကြနေမှာပြောပါတယ်အခင်းဖြစ်ပွားရနေရာမှာရိုက်ကူးထားတဲ့လုံခြုံရေးရုပ်သံမှတ်တမ်းထဲမှာမျက်နှာပေါင်းဆွတ်ထားတဲ့လူတူကပလီနိုင်ငံတွေပေါ်မှာဆေးတွေပက်ပြန်းနေတာကိုတွေ့မြင်ရပါတယ်မာဒာချေးရွာကောင်စီအကြီးအကဲကတော့အခြေချနေထိုင်သူများအုပ်စုအဖွဲ့တွေဟာဒီလိုတိုက်ခိုက်မှုတွေကိုဆင်ဆက်မပြတ်နဲ့စနစ်တကျကျူးလွန်နေတယ်လို့ဆိုပါတယ်။အစ္စရေးရဲတပ်ဖွဲ့နဲ့အစ္စရေးလုံခြုံရေးအေဂျင်စီရှင်းပတ်လုံခြုံရေးအဖွဲ့ကတော့ဒီဖြစ်ရပ်ဟာအလွန်ဆိုးရတယ်လို့ရှုမြင်ပြီးတော့ကျူးလွန်သူတွေကိုပြင်းပြင်းထန်ထန်တရားစီရင်ဖို့ပြတ်ပြတ်သားသားဆောင်ရွက်သွားမယ်လို့ပူရဲကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ပြည်ရေးအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်တောက်ကြနေမနက် VOA ရဲ့သတင်းတွေကိုဆက်လက်တက်ဆက်ပေးနေပါတယ်ခင်ဗျာယူကရိန်းနိုင်ငံမြို့တော်ခေဖ်မှာတောက်ကြနေမနေ့အစောပိုင်းကရုရှားကပယ်ထိန်တုံးကျည်အများပြားဖိကတ်ခဲ့ပြီးအနည်းဆုံးလူတဦးသေဆုံးကနိုင်ငံသားတန်ယုံ6ခုနဲ့မြို့တော်ရဲ့အလဲဘူကတပ်တွေတစ်ခုပျက်စီးသွားတယ်လို့ယူကရိန်းနိုင်ငံရေးဌာနကပြောပါတယ်။တုံးကျည်တိုက်ခိုက်မှုကြောင့်အယ်ဘေးနီးယား၊အာဂျင်တီးနား၊ပါလက်စတိုင်း၊မြောက်မက်ဆီဒိုနီးယား၊ပေါ်တူဂယ်နဲ့မွန်တီနီဂရိုနိုင်ငံတွေရဲ့တန်ယုံအဆောက်အအုံထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ခေဖ်ကိုဥတီပစ်ခဲ့တဲ့ Iskander Tado ပစ်ပယ်ထိန်တုံးကျည်5ဆင်းကိုယူကရိန်းလေတပ်ကကြားဖြတ်ဟန်တာခဲ့ပေမဲ့ဒုံးကျည်အပျက်စီးတွေပြုတ်ကျမှုကြောင့်ရက်ွက်သုံးခုမှာတော့အပျက်စီးနဲ့မီးလောင်မှုတွေဖြစ်ပွားခဲ့တယ်လို့ယူကရိန်းလေတပ်က Telegram လူမှုမီဒီယာမှာထုတ်ပြန်ပါတယ်။ယူကရိန်းတောင်ပိုင်းကစိတ်ကမ်းမြို့ခါဆွန်မှာလည်းရုရှားရဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးအနည်းဆုံးလူတဦးသေဆုံးကလူခဏဦးဒဏ်ရာရခဲ့ကြောင်းဒေသအာဏာပိုင်တွေကပြောပါတယ်။ရုရှားဘက်ကတော့ယူကရိန်းက American လုတ်လက်နက်တွေနဲ့ရုရှားမြေပေါ်တိုက်ခိုက်မှုတွေလုပ်ခဲ့တာပေါ့။လက်တုံပြန်တဲ့အနေနဲ့ဒုံးကျည်တိုက်ခိုက်မှုတွေလှုပ်ဆောင်လာလို့ပြောပါရမယ်။ယူတာပြည်နယ်မှာမိခင်နဲ့ကလေးသုံးဦးနေမှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကနေအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်ဖြစ်ပြောင်းရွှေ့အခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကူကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ Salt Lake City စင်ကြင်ဘုံက Westville Valley မြို့ကနေအတွင်းမှာခင်မွန်းဖြစ်သူကဇနီးနဲ့ကလေးသုံးယောက်ကိုတရက်နဲ့ပြတ်တက်ခဲ့ပြီးကိုယ်တိုင်လည်းအဆုံးစီရင်သွားပွဲရှိကြောင်းရဲကဗုံးတုံးနေမှာထုတ်ပြန်ပါတယ်အသက်18နှစ်အရွယ်ယောက်ျားလေးကလေးတူကတော့နေအတွင်းမှာအသက်ရှင်လျက်ဥကောင်းသနတ်တန်ရနဲ့တွေ့ရှိရပြီးစွန့်ရင်ရတဲ့အခြေအနေဖြစ်တယ်လို့စကားပြောလို့မရသေးဘူးလို့ဆိုပါတယ်ဘာကြောင့်ဒီလိုလုပ်ရတဲ့ဆိုတဲ့အကြောင်းရင်းကိုတော့မသိသေးဘူးပြောပါတယ်မိသားစုတွေမှာအရင်ကအိမ်တွင်အကြမ်းဖက်မှုဒါမှမဟုတ်တခြားဖြစ်ရတဲ့သတင်းပို့တိုင်ကြားတာမျိုးမရှိဘူးလို့လည်းရဲကပြောပါတယ်ပြစ်ခတ်မှုဟာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖြစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားပါတယ်ဒီမိသားစုဟာ KND လူမျိုးတွေဖြစ်ပြီးတော့ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုကနေလွန်ခဲ့တဲ့10နှစ်လောက်ကပြောင်းရွှေ့အခြေချလာသူတွေဖြစ်တယ်လို့ဆွေမျိုးတွေကပြောပါတယ်ခင်ဗျာ2014ခုနှစ်တုန်းကအိန္ဒိယသမုတ်တရာတောင်ပိုင်းမှာပြတ်ကျခဲ့တယ်လို့ယူဆရတဲ့ MH370 လေယာဉ်ရှာဖွေသတ္တန်တိုးဘုတ်ကိုမလေးရှားစိုးရကလက်ခံမှုမူအဖြစ်သဘောတူညီခဲ့ကြောင်းမလေးရှားပို့ဆောင်ရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ် American Company တစ်ခုရဲ့ဒုတိယအကြိမ်အစိုးပြုချက်ထံမှာလေယာဉ်မတွေ့ရင်ဝန်ဆောင်ကမပေးရဆိုတဲ့သတ်မှတ်ချက်နဲ့ကန့်လန့်ထားတာပါ။အိန္ဒိယသမုတ်တရာတွေကစတူရမ်မိုင်9800ကျယ်ဝန်းတဲ့နေရာတစ်ခုမှာ Ocean Infinity Company ကရှာဖွေဖို့ကိုမလေးရှားဆွေရဝန်ကြီးဖွဲ့ကအရင်ဘက်ကအကြမ်းပြင်းသဘောတူခဲ့တယ်လို့ဆိုပါရတယ်။2018ခုနှစ်တုန်းကတော့ဒီလေယာဉ်ရှာဖွေလှုပ်ဆောင်နေတဲ့အဲ့ဒီကုမ္ပဏီရဲ့ကန့်လန့်ချက်ထက်မှာပျောက်သွားခဲ့တဲ့ MH370 ရဲ့ထင်ရှားတဲ့အပျက်စီးတွေတွေ့ရှိမှသာမလေးရှားဆွေကဒေါ်လာ3,900ပေးချေရမှာဖြစ်ပါတယ်။အပိသက်သဘောတူညီချက်ကို2025ခုနှစ်အစောပိုင်းမှာအဆုံးသတ်နိုင်မယ်လို့ပြောပါတယ်။ Boring 777 မျိုးစားမလေးရှားလေကြောင်းလေယံဟာ2014ခုနှစ်မတ်လ10ရက်နေ့တုန်းကလူပေါင်း239ဦးကိုတင်ဆောင်ကကွာလာလမ်ပူမြို့တော်ကနေဘေကျင်းကိုထွက်ခွာပြီးမကြခင်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုရင်းချမ်းကြီးပြောပြပေးကြတာပါ။ဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာသတင်းတစ်ပုဒ်နဲ့စပြီးတော့တင်ဆက်ချင်ပါလေ။ချင်းပြည်နယ်မင်းတပ်နဲ့ဖလားမျိုးကချင်းကျင်တော်စစ်စင်ရေးမှာစစ်ကောင်စီရဲ့တပ်စခန်းတွေပြင်လက်နက်တွေကိုလည်းသိမ်းယူထားနိုင်ပြီလို့ချင်းကျင်တော်အဖွဲ့ကထုတ်ပြန်ပါလေ။ဒါပြင်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ချအညံ့ခံတာလည်းရှိခဲ့တယ်လို့ပြောပါရတယ်။မင်းတပ်နဲ့ဖလားမှာကြာရှိနေသေးတဲ့စားကားစားတပ်စခန်းတွေကိုအပြစ်သက်သိမ်းပိုက်နိုင်မှုချင်းကျင်တော်ဘက်ကလှုံ့ဆော်နေတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတင်ကြီးထိုက်ပြောပြပေးပါလိမ့်မယ
်ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးချင်းညီနောင်စစ်စင်ရေးတည့်ရစတင်လိုက်ပြီးချင်းညီနောင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတဲ့ကြားကတပ်စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကဒီဇင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်ချင်းညီနောင်ပြောခွင့်ရဆလိုက်ရောမန်ကတိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်ဆိုသလိုရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ VOA ကိုဖြေကြားထားပါတယ်
လေကြောင်းတိုက်ခိုက်မှုတွေကတော့ကျွန်တော်တို့ဒီမြို့သိန်းစစ်စင်ကြီးစတင်တဲ့နိုဝင်ဘာ9ရက်နေ့ကြရပဲနေ့စဉ်ညီပါပါပဲဒလာကြောကြောတည်းမပြတ်လို့ပဲပြောရမှာပဲလေကြောင်းတိုက်ခိုက်မှုတော့တောက်လျှောက်ရှိပါတယ်ခင်ဗျမြို့ဒီစိတ်ကောင်းစီကင်းစင်တယ်လို့မြို့ကိုအလုံးစုံဟိုထိန်းချုပ်နိုင်တာမျိုးမဟုတ်သေးပါဘူးခင်ဗျ
မင်းတဲ့မြို့ပေါ်မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့စံမင်းတီရီဇီဒီဂုံဝန်တန်းအင်ယာလိုင်ကန်စံပြရက်ကွက်ခရိုင်ဆောက်လုပ်ရေးဝင်တာဝါထိုင်ဂုံဟိုတယ်မင်းတက်မြလေးပွင့်ဇီဒီဂုံလေးမိုင်ဂုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းတက်ခရိုင်မြို့နယ်ရဲတပ်ဖွဲ့ဝင်ကစစ်ကောင်စီရဲတပ်ဖွဲ့ဝင်နဲ့ရဲတပ်ဖွဲ့ဝင်ပေါင်း123ဦးအပါအဝင်သူတို့ရဲ့မိသားစုဝင်တွေဟာဒီဇင်ဘာလ15ရက်နေ့မှာလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။ဖလန်းမျိုးသိန်းစစ်စင်ရေးမှာဖလန်းခရိုင်ရဲတပ်ဖွဲ့ယုံဖလန်းမျိုးနယ်ရဲတပ်ဖွဲ့ယုံစောက်လုံရေးယုံအထွေထွေအုပ်ချုပ်ရေးယုံနဲ့စီးယုံကုန်နေရာတွေကိုတိုက်ခိုက်သိမ်းပိုက်နှံခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ဝင်45ဦးကတော့လက်နက်ခဲယမ်းတွေနဲ့အတူနိုဝင်ဘာလ12ရက်နေ့ကတည်းကလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။မင်းတပ်နဲ့ဖလန်းမှာချင်းရှိနေသေးတဲ့စစ်ကောင်စီတပ်တွေကိုအပီးသက်သိမ်းပိုက်နိုင်ဖို့ပြင်းပြင်းထန်ထန်ဆက်လက်ပြီးထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့လည်းချင်းညင်အောင်အဖွဲ့ကပြောပါတယ်။မျိုးသိန်းတိုက်ပွဲပြင်းထန်နေတာအချိန်တလကျော်ကြာလာချိန်စစ်ကောင်စီရဲ့တပ်စခန်းအများအပြားနဲ့လက်နက်ခဲယမ်းတွေအပြင်လက်နက်ချအညံ့ခံခဲ့တဲ့အင်အားအတော်များများရှိနေတဲ့အကြောင်းချင်းညီနောင်ဘက်ကဖော်ပြလာတာပါတိုက်ပွဲပြင်းထန်နေချိန်လေကြောင်းတိုက်ခိုက်မှုကဆက်ရှိနေပြီးဒေသခံတွေကတော့ထွက်ပြေးတင်းရှောင်နေကြစေပါတိုက်ပွဲနဲ့ဆက်သွယ်ရေးလမ်းကြောင်းအခက်အခဲတွေကြောင့်ဒေတာရင်းကအခြေအနေတွေကိုအသေးစိတ်မသိရသေးဘူးလို့စစ်ရှောင်နေကြတဲ့ဒေတာကန်တွေကပြောပါတယ်။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ချင်း Brotherhood ချင်းညီနောင်အဖွဲ့မှဇူမီဖက်ဒရယ်အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့ပါဝင်ပါတယ်။ချင်းပြည်နယ်ဘက်ကစီးရီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
။မတင်ကြီးထိုင်ပြောပြပေးကြတာပါ။ခုတစ်ဆက်တည်းမြန်မာသတင်းတပုတ်ကိုထပ်ပြီးတင်ပြပါမယ်။ MNDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေလာမဲ့ဇန်နဝါရီလ15ရက်နေ့မှာထပ်မံတွေ့ဆုံမှုရှိတယ်လို့ MNDA နဲ့ဤဆက်သူကဗီဒီယိုကိုပြောပါတယ်။ဒီဇင်ဘာလ15ရက်နေ့ကတွေ့ခဲ့တဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်ကိုယ်စားလှယ်တွေကြားသဘောတူညီမှုတစုံတရာမရခဲ့ပဲနဲ့အခုဒုတိယကျင်းဆွေးနွေးပွဲမှာတော့ MNDA တင်ထားတဲ့လာရှုမျိုးကနေကိုကန့်တက်တွေပြန်လည်ဆုတ်ခွာရေးနေဆက်ကုံတွေစတဲ့အချက်တွေဆွေးနွေးနိုင်ချေရှိပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးတင်ပြထားပါတယ
်။လာရှုမျိုးကိုတင်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားမှာတရုတ်စစ်စင်ပေးမှုနဲ့ယူနယ်ပြည်နယ်ထဲကကုမင်မျိုးမှာဒီဇင်ဘာလ15ရက်နေ့ကတွေ့ဆုံကြတဲ့အချိန်အခုလိုနောက်တစ်ချိန်ထပ်တွေ့ဖို့အတွက်ရထားဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ15ဆွေးနွေးပွဲကိုတော့တရုတ်ကိုယ်စားလှယ်တချို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှီးဆက်သူသတင်းရင်းမျက်စိက VOA သိထားရတဲ့လောက်ကတော့စစ်ကောင်စီဘက်ကအမှတ်တစစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်ဆွေးနွေးခဲ့ပြီးကိုကန့်အဖွဲ့ဘက်မှာတော့ဖုန်တာရွှင်ရဲ့သားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနအကြီးအမှုဖုန်ခွင်းကဦးဆောင်ဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဆွေးနွေးမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူး။ဒါပေမဲ့လို့ဒီဆွေးနွေးပွဲမှာ MNDA တင်ထားတဲ့လာရှိုးမျိုးကိုအရင်ပုံစံတိုင်းထားရှိဖို့ကိုကန့်တက်တွေပြန်လည်ဆုတ်ခွာနေရချရင်းနဲ့နေဆက်ကုံတွေရေးပြန်ဖွင့်လည်နိုင်ရေးစီဝါရေးပြန်လည်ထူထောင်ဖို့စရာတွေကိုဆွေးနွေးဖို့အတွက်တရုတ်ကိုယ်စားလှယ်တွေကစီစဉ်ထားရခဲ့တာရှိပေမဲ့လက်တွေ့မှာတိကျတဲ့ရလက်ထွက်ပေါ်မလာခဲ့ပါဘူး။ဒီဆွေးနွေးနဲ့ပတ်သက်ပြီးသိရအောင်လို့စစ်ကောင်စီကိုအချိန်ချင်းဗီဒီယိုကဆက်သွယ်ခဲ့ပေမဲ့လို့လည်းဆက်သွယ်လို့မရသေးပါဘူး။နောက်တစ်ခါဆွေးနွေးပွဲမှာပထမတစ်ချိန်ကလိုပဲတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ပြီးတော့ဆွေးနွေးမလားခေါင်းစဉ်အစ်စ်နဲ့ဆွေးနွေးသွားမလားဆိုတာကိုလည်းမသိရသေးပါဘူးဒီဇင်ဘာ15ကုမင်ဆွေးနွေးပွဲအပေါ်မှာနိုင်ငံရေးစီရီလေ့လာသူတဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကြည့်ရတာကတော့တရုတ်ဘက်ကမဖြစ်ဖြစ်အောင်ကြိုးစားနေလည်းကြောင်းစိတ်လုံးနေကုန်ရတယ်သူတို့ထက်ကလာပြီးပြည်အရလဲပါနေတာပေါ့ဗျာဒါပေမဲ့လူနှစ်ဖက်ရဲ့သဘောထားအမိထားရပ်တည်ချက်ဒါဒီကူတရုတ်ကတိတိချာချီလေးကိုမြရသူဒီလိုလေးပြည်ပြည်ပြောင်းသွားနိုင်ပါလားကိုကန့်ရဲ့အချိန်မီရရရကိုကန့်ကအယူအဆဆုံးခွဲဖြစ်နေတာတော့မှသူရဲ့ဒီကူလေးလေးမှမှာပါဝင်လာကိုင်းဆွဲထားရလို့ကျွန်တော်ဟုတ်တယ် So the Paka Sigon Sierra told them that they didn't have a city window. Yasamia opposing you, you don't keep on Yara. You know, Pilay, Nisa David is one. Nesa Kunday, Yapuna Mulan Kube, a torture army for you. But they are not too worried, except a chimney man who put on Nisa like a hino. Surely I don't know. You are about it.
ပြည်ရင်းစစ်ရေးပြည်ပခါကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလာတယ်လို့ MNDAA ကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုတွေးဆဖို့ဖြစ်လာတာပါဒီဇင်ဘာလ3ကထုတ်ပြန်တဲ့ MNDAA ရဲ့ကြေညာချက်မှာဒီဇင်ဘာ3ရက်နေ့ကစပြီးတော့သူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆက်မှုအောက်မှာလာရှိုးအပါဝင်သက်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြည့်ရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းပြောဆိုထုတ်ပြန်ထားတာပါဒါပြင်မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်တဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့လည်းကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆက်ပြီးဆွဲကင်ချမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရခိုင်တပ်တော် AA TNLA တအောင်တပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့သတင်းတွေထွက်တာရှိပေမဲ့လည်းကြားကိုတိကျအတည်မပြုနိုင်သေးပါဘူး။ဒီဆွေးနွေးပွဲဖြစ်မလာခင်တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့ကြီးဖြစ်တဲ့ရခိုင်တပ်တော် AA နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့နောက် TNL အဖွဲ့နဲ့ကတော့ဒီဇင်ဘာ10ရက်နေ့ကချင် KYA အဖွဲ့နဲ့ဒီဇင်ဘာ17ရက်နေ့တွေမှာတွေ့ဆုံခဲ့တာရှိသလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့တော့ဒီဇင်ဘာ3ရက်နေ့ကတွေ့ဆုံတာတွေရှိခဲ့ပါတယ်။စီးရင်နဲ့ကုံသွယ်ရေးမှာအချက်ချာကြတဲ့လာရှုမျိုးကိုတိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန် MNDAA အဖွဲ့အပေါ်တရုတ်ရဲ့ဖိအားတွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာပါတရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများပြားရှိနေတဲ့လာရှိုမျိုးကို MNDAA ကတင်ပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကအဆက်မပြတ်လေကြောင်းကပုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှိုကိုတင်ထားတဲ့ကိုကန့်တက်တွေအပေါ်မှာဖိအားပေးတာတွေလည်းရှိခဲ့တယ်လို့လေလာသုံးသက်သူတွေကပြောဆိုကြပါရဲ့ရှင
်။မကင်ပြည်တွေပြောပြပေးကြတာပါ။ခုတော့ကမ္ဘာမီဒီယာတွေမှာမြန်မာအကြောင်းဘာတွေပြောနေတယ်လဲကြည့်အောင်ပါ။ကမ္ဘာမီဒီယာမှာမြန်မာပြည်အကြောင်းဘာတွေပြောနေကြသလဲရေးနေကြသလဲဆိုတာကိုမူရင်းသုံးနှုတ်နဲ့မူရင်းအပေါ်မှာပြည့်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
သူတို့ကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံမှာတရုတ်ဝင်ဆွဲလာမဲ့အကြောင်းနဲ့ NUG ယာယီသမ္မတကပြည်တွင်းနိုင်ငံရေးကိုပုံမဦးစားပေးဖို့ပြောလာတဲ့အကြောင်းတွေဖြစ်ပါတယ်ခင်ဗျာဒီထဲမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ China edges closer to intervention in Myanmarမြန်မာနိုင်ငံတွင်တရုတ်ဝင်ရောက်ဆွတ်ဖက်တော့မဲ့အခြေအနေဆွဲခေါင်းစဉ်နဲ့ Owen Graham ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ espistrategies.org.au မှာဖတ်ရအောင်ညာ။အပြည်တွင်းစစ်မှာတရုတ်ဝင်ရောက်ဆွတ်ဖက်မဲ့ကိစ္စဟာအများထင်တဲ့ပုံပြီးဖြစ်လာနိုင်တဲ့အခြေအနေရှိနေပြီ။တရုတ်ဩဇာချက်ထွင်ရေးဟာတောင်တုပ်ပင်လယ်နဲ့တိုင်ဝမ်မှာသာအဓိကဖြစ်နေတယ်လို့သုံးသပ်သူတွေအများအပြားယူဆနေခြင်းစစ်တောင်အရှအတွင်ကုန်တွေကတရုတ်ခြေလှမ်းလှမ်းလာနေတာဖြစ်တဲ့တရုတ်ဟာမြန်မာနဲ့ပူးတွဲလူငယ်ကော်မတီဖွဲ့ဖို့အဆိုပြုတဲ့ဘဲပုံဘဲနီနဲ့ဖွဲ့လာမဲ့အစည်းအဝေးကိုမသိရသေးပေမဲ့ပြည်တွင်းစစ်မှာပူပီးကြရပြင်းပြန်ပါဝင်ပတ်ဆက်လာမဲ့အန္တရာယ်ရှိနေတယ်လို့ဆိုပါတယ်တရုတ်ဆိုရဖို့လုံခြုံရေးနဲ့ CME စီခေါ်တရုတ်မြန်မာစီးပွားရေးဇင်းညာနေတာပါဝင်ရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံတွင်းမှာစည်းစာမြင်လာတဲ့အကျိုးစီးပွားတွေဖြစ်တဲ့အခုလိုတရုတ်ဆုံဖြတ်ဖြစ်လာတဲ့အကြောင်းရင်းကတော့အောက်တိုဘာ16ရက်တုန်းကမန္တလေးတရုတ်ကောင်စီဝင်ရုံးကိုတိုက်ခိုက်ခံရတဲ့ကိစ္စဖြစ်တဲ့ပြီးခဲ့တဲ့နှစ်မှာနေပြည်တော်စစ်တပ်ဟာစွန့်ဆောင်ရေးတော်တော်ကိုကျဆင်းလာပြီးအခြေခံလုံခြုံမှုတော်မှမထိန်းနိုင်တော့ဘူးဖြစ်လာတယ်။အရင်တော့နှစ်ဖက်လုံးကိုခွာကစားနေရတာကဒီခုကတရုတ်ဟာစစ်ကောင်စီဆုံရှုံပြီးသူ့ခေါ်သဘုံတွေစိမ့်ပိုက်သွားခဲ့ရင်သူတို့အကျိုးစီးပွားထိခိုက်မှာကိုအထူးစိုးရိမ်လာတယ်တရုတ်ဖို့အိန္ဒိယသမုဒ္ဒရာကိုအတူဆုံးထပ်ပတ်ဟာမြန်မာနိုင်ငံဖြစ်တဲ့အတွက်ဒါဟာပါကစ္စတန်ကဂွာရာစိတ်ကန်တဲ့ပူတောင်အရေးကြီးတယ်လို့လည်းဆိုထားပါတယ်။အခုနိုင်ငံသဘောတူညီမှုရဖွဲ့စည်းလာမဲ့ဒီပူးတွဲလုံခြုံရေးကော်မတီအစည်းအဝေးမှာတရုတ်တို့ရဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်ခေါ်တဲ့စစ်တပ်ကပါဝင်လာမလားသူတို့ရဲ့အကျိုးစီးပွားရှိတဲ့နယ်မြေတွေလုပ်ငန်းတွေကိုအကာအကွယ်ပေးမလားဆိုတဲ့အပြင်နေပြည်တော်အစိုးရအကြီးအကဲရဲ့လူမျိုးရေးမှာပါဝင်လာလိမ့်မယ်လို့ဆိုထားပါတယ်။သူတို့ကိုဆင်ញင်တိုက်ခိုက်နေသူတွေအပေါ်တုံ့ပြန်တိုက်ခတ်တဲ့နေရာမှာရောတရုတ်ပါဝင်လာမှာလား။ဒီလိုပါဝင်လာရင်တော့နိုင်ငံတကာရဲ့ဝေဖန်မှုကိုခံမှာဖြစ်တယ်။အင်အားပြောင်းညံ့နေတဲ့ဒီစစ်ကောင်စီဘက်ကဝင်တိုက်လိုက်ရင်တ ီနွန်ဘွက်ထဲကရုံထွက်ဖို့မဖြစ်နိုင်တော့ဘူးဆိုတာကိုလည်းပဲတရုတ်ဘက်ကထက်သွင်းစဉ်းစားကောင်းစဉ်းစားနိုင်တယ်။အဲဒါပေမဲ့ချက်တစ်ဖက်မှာလည်းပဲလုံရင်ပိုကောင်းမယ်လို့စဉ်းစားကြရတယ်ရှိနေပါသရက်။အဲဒါတွေကတော့တရုတ်ဟာပြည်ပစစ်ပွဲမစင်နှွဲတာနှစ်ပေါင်းကြာခဲ့ပြီ။1989နေဆက်ဖြတ်ပြီးဗီယက်နမ်နဲ့စစ်စင်နှွဲခဲ့ပေမဲ့အဲ့ဒီမှာနီဗီဟာရှုံးနေမှုတွေရှိခဲ့တယ်။အဲ့ဒီမတိုင်ခင်ကကိုရီးယားစစ်ပွဲမှာလည်းအပြော်ရန်တပ်တွေပုံစံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်။ PLA တရုတ်စစ်တပ်ဟာအခုခါမှာခင်မီလက်နက်ရန်နေရာတွေစီးရီးနီးစနစ်တွေကိုပုံမတွတ်တဲ့အောင်ဆောင်ရွက်ပြိုးထောင်ပြီးလက်ကျင့်ထားပေမဲ့တိုင်ဝမ်အနီးနားတစ်ဝိုက်မှာစစ်တပ်တွေကလွယ်လို့လက်တွေ့တိုက်ပွဲအတွေ့အကြုံမရှိသေးဘူး။ဒါမှမဟုတ်ဒီချိန်မြန်မာပြည်တွင်းမှာဝင်ရောက်ပါဝင်ပတ်သက်လိုက်ရင်ကမ္ဘာကဘယ်လိုတုံ့ပြန်လာနိုင်လဲဆိုတာကိုလည်းတရုတ်ကမ္ဘာရှိချင်းဖင်ကတွက်မှာဖြစ်တယ်။အဲ့လိုတွေ့တဲ့အခါအမေရိကန်မှာဒေါ်နယ်ထရန့်သမ္မတဖြစ်လာရင်မြန်မာဟာတရုတ်ရဲ့ဩဇာလွှတ်မှုရနယ်မြေပဲဆိုပြီးဒွန်ရင်းအတိုင်းပြစ်ထားလိုက်နိုင်ပွဲရှိတယ်။မြန်မာပြည်မှာတရုတ်ဝင်ဆွတ်တာကိုအိန္ဒိယကကြိုက်မှာမဟုတ်ပေမဲ့အိန္ဒိယအဓိကထားတာကတော့တရုတ်အိန္ဒိယသူတို့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးတာဖြစ်တယ်။တရက်ကြဲကြဲပြန်ပြန်ပူဆင်းရမယ်ဆိုရင်တရုတ်ဟာမြန်မာနိုင်ငံတွင်းမှာပိုအလေးထားလာတဲ့အတွက်တိုင်ဝမ်အပေါ်တင်းမှန်မှုရောပါနိုင်ခြင်းရှိရလို့နိုင်ငံတကာမြင်ကြလင်မလားဆိုတော့လေတရုတ်ကမ္ဘာကထက်သွင်းစဉ်းစားနိုင်ပဲရှိရတဲ့ Overseas Chinese လို့ခေါ်တဲ့ရဝေးမြေကြားတရုတ်လူမျိုးတွေအများစုရှိတဲ့အာရှနိုင်ငံတွေကလည်းမြန်မာပြည်ထဲမှာရှိနေတဲ့သူတို့နဲ့ဘဝတူပင်လယ်ချတရုတ်တွေကိုအကောက်ွယ်ပေးတဲ့သဘောပဲလို့မြင်ကောင်းမြင်နိုင်တယ်အာရှန်ကွယ်တိုင်းကလည်းဒီရေးမှာဘာမှတတ်နိုင်တာမဟုတ်ဘူးလို့ဆိုထားပါတယ်အဲဒါပေမဲ့မြန်မာပြည်တွင်းတရုတ်ဝင်ရောက်မှကိစ္စဟာ1964-65တောင်ဗီယက်နမ်မှာခြားစားပျက်စီးလူမုန်းများနေတဲ့စစ်အစိုးရကိုအမေရိကန်ကကြက်ကန်ပေးဖို့လှုပ်ခဲတာနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်ဖြစ်တယ်။ပြည်တွင်းစစ်တစ်ခုမှပါဝင်ပတ်သက်တဲ့ဆိုတာဟာအန်ဒီရဲ့သိမ့်များလို့နဲ့ဝင်ဆွဲရတာလွယ်သလောက်ပြန်ယုံထွက်ရခက်တယ်ဆိုတာသမိုင်းကစစ်စီပြနေတယ်လို့ဆောင်းမရှင်ကရေးသားထားပါတယ်ခင်ဗျာ။ဆမရှင် ESPI ကို Australia Strategic Policy Institute ကဒါညွှန်ကြားမှုဖြစ်ပါတယ် Chinese security companies are putting boots on the ground of Myanmar it could go disastrously wrong ဒီလုံခြုံရေးကုမ္ပဏီတွေမြန်မာမျိုးပေါ်ခြေချလာရင် India ကြီးမားတဲ့ဖိုင်မှုဖြစ်လိမ့်မယ်ဆိုတဲ့ကောင်းစင်နဲ့ Channel News Asia.com မှာ Adam Simpson ရဲ့သုံးသပ်ချက်ကိုလည်းဆက်လက်ပြောပြလိုပါတယ်ကမ္ဘာပေါ်ကတချို့အစိုးရတွေဟာကျန်နိုင်ငံတွေအပေါ်သရုပ်အစားလွှမ်းမိုးရေးအတွက်စံတမန်ရေးအစိုးရထွေးကိုရှောင်လွှဲပြီးစင်လာစစ်တပ်အစားပုဂ္ဂလိကလူတွေရဲ့အဖွဲ့အစည်းကိုကျယ်ကျယ်ပြန့်ပြန့်အစားထိုးသွန်းလာကြတယ်။သရုပ်နိုင်ငံသားတွေယင်းနှင်းမြုံနှံမှုအကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်ဖြစ်စလို့အင်းရှင်အစိုးရရဲ့တောင်းကျမှုနှိမ်နှင်းစစ်လက်ကျင်းနဲ့တိုက်ပွဲတွေမှာပါဝင်ဆောင်ရွက်တာလည်းရှိရဲ့ရုရှားနိုင်ငံရဲ့ Wagner ဖွဲ့နဲ့အမေရိကန်ရဲ့ Blackwater ဖွဲ့တို့ဟာဒုဗိုက်လုပ်ခဲ့ကြတယ်ဒီကုမ္ပဏီကောင်ကြီးလေးခုလောက်လည်းမြန်မာနိုင်ငံမြေမှာရှိနေပြီးသားသူလောက်လာတာဟာဒီအစီအစဉ်ကိုတိကျကတိုးချဲ့လာတဲ့သဘောဖြစ်တယ်။ဒီအတွက်ဖြစ်လာနိုင်ပွဲအကျိုးဆက်တွေကတော့စစ်ကောင်စီဆင်ထွန်းနေတဲ့မြေပြင်စစ်စင်ရေးတွေမှာပါဝင်လာနိုင်တယ်။အဲကြောင့်သူတို့လူတွေထိခိုက်ပြေဆုံးလာလဲရှိလာနိုင်တယ်။စီးရီးယားမှာအနာရှင်အဆအဆရာရုပ်တရက်ပြပြသွားလို့မျိုးပဲဖြစ်လာနိုင်တဲ့အတွက်ကြောင့်အဆအဆရာကိုကြားကံပြီးခဲ့တဲ့ရုရှားနဲ့အီရန်တို့ကြုံရသလိုမျိုးပြောမြင်နေကျုံရလာနိုင်တဲ့ဆိုတော့လေစဉ်းစားသင့်တယ်လို့ဆမရှင်ကရေးသားထားပါတယ်။စစ်ကောင်စီဟာရုရှားစီကလက်နက်တွေအများဆုံးရရှိနေပေမဲ့အခုတော့တရုတ်စီမှာပုံမပီခိုအားထားရတဲ့သဘောဖြစ်လာမယ်။စစ်ကောင်စီကိုတိုက်ခိုက်နေရတဲ့သူသဖြင့်တိုင်းရင်းသားတနက်ကင်အင်အားစုတချို့ဟာတရုတ်ရဲ့အထောက်အပံ့နဲ့ပါသွားပြီးစီးပွားရေးအဖြစ်နဲ့တရုတ်နယ်စပ်ထက်ကျန်နယ်စပ်ဒေသဘက်ကိုအယုံစုစိုက်လာကြပဲရှိရဲ။မြန်မာနိုင်ငံတွင်မှာနောက်ဆုံးဖြစ်လာနိုင်တဲ့ကိစ္စတစ်ခုကတော့ဒေသနယ်စီကတလင်္ကန်လုံးပုံမကြီးထွက်လာနိုင်ကြီးရှိရပဲဖြစ်တယ်လို့ဆိုထားပါတယ်။ဒီလိုတရုတ်လူမျိုးရေးတွေမြန်မာနိုင်ငံထဲလာချေချတာကိုမြန်မာအင်ဂျင်နီယာတွေဘယ်လိုသဘောထားမလဲဆိုရင်တော့အိန္ဒိယရဲ့ယင်းနှမြုံနှမှုတွေအများကြီးရှိတဲ့ရခိုင်ဒေသမှာတရုတ်လူမျိုးရေးတပ်ဖွဲ့တွေပုံမများပြားလာမှဖြစ်တဲ့အတွက်ဒါကိုစိုးရိမ်နေမယ်။ဘင်္ဂလားဒေ့ရှ်နဲ့ထိုင်းတို့ကလည်းသူတို့နဲ့မြန်မာအရာရှိတွေအာဏာပိုင်တွေတို့ဆူဆွေးနွေးရတဲ့အခါတိုင်းတရုတ်တွေနောက်ကရှိနေမှာတော့လုံးဝကြကြမှာမဟုတ်ဘူး။တခါစစ်ကောင်စီအသက်ဆယ်ရေးကိုတရုတ်ကအရှိန်မြှင့်ပြီးကူညီလာခြင်းအာဆီယံကတော့အလုံးပါဝင်တဲ့နိုင်ငံရေးပြည်လည်မှုရရှိရေးကိုပုံပြီးအလေးထားအထုလာလိမ့်မယ်။မြန်မာနိုင်ငံအခြေပြုပြီးတရုတ်ရဲ့လူမျိုးရေးတိုးမြင့်လာတာကိုတော့သဘောကျလိမ့်မယ်မဟုတ်ဘူးလို့ဆမရှင်ကသုံးသပ်ထားပါတယ်ခင
်ဗျ။ Okay, good. နောက်ဆုံးအနေနဲ့ကတော့ Why the acting president of Myanmar's NUG is right
to prioritize internet politics မြန်မာနိုင်ငံ NUG အစိုးရရဲ့ယာယီသမ္မတကပြည်တွင်းရေးကိုဦးစားပေးဖို့ပြောလာတာဟာစိတ်မှန်ကန်တဲ့ကိစ္စဖြစ်တယ်ဆိုတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဆောင်းပါးရှင်ကတော့ Harry Mullen ဖြစ်ပါတယ်။ thediplomat.com မှာဖတ်ရပါခင်ဗျာ။နယူဒေါ်လာရေးအတွင်းဖြစ်ထွန်းလာတဲ့ NUG အစိုးရမှာနိုင်ငံတကာစံတမန်ရေးနဲ့မရှိမဖြစ်လုပ်ရမယ့်ပြည်တွင်းနိုင်ငံရေးဗက်မညီဖြစ်နေတာဟာစိုးရင်ဝယ်စင်ခုံတွေရဖြစ်တဲ့ဒီချိန်မှာ NUG ရဲ့သမရဒူဝါလာရှိလာတာကိုညီမျှသွားအောင်ပြည်ပရောက် NUG ဝန်ကြီးတွေပြည်တွင်းပြန်လာဖို့တိုက်တွန်းလိုက်တာဟာတက်တွေ့ကြတဲ့မဟာဗျူဟာအထည်ပြောင်းပြည်ဆံမကတော်လှန်ရေးအောင်မြင်ဖို့အတွက်လည်းလိုအပ်ချက်တရဖြစ်တယ်လို့ဆိုထားပါတယ် NUG အတွက်ပြည်ပထောက်ခံမှုအရေးကြီးတယ်လို့တော်လှန်ရေးအချိန်မရော့စေဖို့နဲ့စစ်ကောင်စီလွန်ကာလအတွက်ပြင်ဆင်နိုင်ရေးတို့ဟာလည်းအောက်ခြေလူလူရဲ့ထောက်ခံမှုခိုင်မာရေးဥထုမှုရန်တရားတည်ဆောက်ရေးတော်လိုင်းအားစုရဲ့ just basic new hero ပေါ်မူတည်နေတဲ့ဒီလိုပြည်တွင်းလူအကျက်တွေကိုလှုပ်ဆောင်ခြင်းအဖြစ် NUG ရဲ့တရားဝင်မှုနဲ့စစ်ကောင်စီချက်သာလွန်တဲ့အုပ်ချုပ်မှုဖြစ်ကြောင်းပြသနိုင်မှာဖြစ်တယ်လို့ဆိုပါတယ်။တမန်ကိုပြန်ကြည့်ရင်ရခိုင်တော်လိုင်းတွေကပြည်ပမှာအခြေစိုက်ခဲ့တဲ့အဝေးရောက်အစိုးရတွေကြာဆုံးသွားခဲ့ရတယ်။ထူးခြားတဲ့မြန်မာတော်လိုင်းအခင်းချင်းမှာတိုင်းဒေသနဲ့ကိုင်းအားစုတွေဒီမိုကရေစီတက်ကြွသူတွေမျိုးဆက်တဲ့လူငယ်တွေအကြာမတူကွဲလွဲမှုတွေမျိုးမျိုးနဲ့တင်းမာမှုတချို့လည်းရှိနေတဲ့အတွက်အလုံးပါဝင်မှုနဲ့ပူပေါင်းဆောင်ရွက်မှုကတဆင့် NUG အနေနဲ့စင်ခေါ်မှုတွေကိုအခွင့်အလမ်းဖြစ်ဖန်တီးရမယ်။တိုင်းသားလက်နက်ကိုင်အားစုရဲ့ထိန်းချုပ်မှုအောက်မှာမဟုတ်တဲ့မြန်မာပြည်အလဲပိုင်းဒေသလွတ်မြောက်နိုင်မြေတွေဟာဒီမိုကရေစီအင်္ဂါရပ်နဲ့ညီညွတ်တဲ့အစိုးရစနစ်စံတပ်ဖို့အတွက်အဆင့်တော်ဆုံးနိုင်မြေဖြစ်တယ်။အလုံးပါဝင်ရေးဟာ NUG ရေရှည်အောင်မြင်မှုအတွက်အဓိကစောချက်ဖြစ်တဲ့သမိုင်းတခြားလူမျိုးစုငယ်တွေဘာသာယူဝါဒမတူဘူးတွေတခြားသောအဘယ်ကလူငယ်စုတွေရဲ့နာကျင်ခံပြမှုတွေဖြစ်ရှင်းနိုင်ရေးဟာစိတ်ဓာတ်ရေးဟာအရာလူအချက်သာမကရေရှည်စီလုံးညွှန်ရေးအတွက်မဟာဗျူဟာလူအချက်တရားလည်းဖြစ်တယ်။တရားမျှတရေးဖြင့်ဘုဝါဒကိုကျင့်သုံးရလဲကြတယ်။ဒီလိုပြည်တွင်းရေးကိုအလေးထားသလိုနိုင်ငံတကာဆက်ဆံရေးမှာလည်းအာရှနဲ့တကွဒေသတွင်းအင်အားကြီးတွေဖြစ်ကြတဲ့တရုတ်အိန္ဒိယတို့ဟာမြမအနာဂတ်တည်ဆောက်ရေးမှာအဓိကနေရာမှာရှိနေတာဖြစ်တဲ့အတွက် realist approach တကယ်လက်တွေ့ချင်းကမှုမျိုးနဲ့ချင်းကသင့်တယ်မိမိတို့ဘောက်ဗျူနာသက်ပြသူတွေနဲ့ညီပဲမဆက်ဆံနေပဲအဲ့လောက်မရင်းနေတဲ့နိုင်ငံတွေနဲ့လည်းစာနာမှုနိုင်ငံရေးထောက်ခံမှုတို့အတွက် pragmatic approach အစီပဂတိလိုအပ်ခြင်းနဲ့အညီဆက်ဆံရမှာဖြစ်တဲ့NUG သမ္မတရဲ့ပြည်တွင်းနိုင်ငံရေးဦးစားပေးအစီအစဉ်ဟာအချိန်ကြိုက်လိုအပ်ချက်ပဲဖြစ်တယ်။ NUG ဟာလက်ရှိမြန်မာတော်လှန်ရေးနဲ့အနာဂတ်ဒီမိုကရေစီနိုင်ငံရဲ့ပံ့ပိုးတရားဖြစ်ရမယ်လို့ဆမစင်ကရည်စားထားတာဖြစ်ပါခင်ဗျာ
။ကုတ္တဝတ်တော်ကတော့လောက်ပဲဖြစ်ပါခင်ဗျာ။နောက်ပတ်များမှာဘယ်လိုများသုံးသပ်လာကြအောင်မလဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါစို့ရ။အားလုံးကိုကျေးဇူးတင်ပါတယ်။
ဒီအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။နောက်ဆုံးရသတင်းတွေ၊စောင်းမားတွေ၊သတင်းသုံးသပ်ချက်အတွေ့အကြုံမေးမြန်းခန်းတွေနဲ့VOA ရဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအချိန်မရွေးတော့ရောက်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့မှာလည်းကြည့်ကျင်တဲ့သတင်းတွေကိုရွေးချယ်ပြီးတော့ကြည့်လို့ရပါတယ်။ဒီကနေ့မနက်အစီအစဉ်ပထမပိုင်းကိုဒီမှာပဲရနာပြရစီခင်ဗျာ။မနက်9:00နာရီဆက်ပြီးတော့ထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းကိုတော့ဂျိုရုဆလောင်းကနေလူလူမိတ်ဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေစဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို line to meter 25 32နဲ့40 VOA ညချင်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့ line to meter 19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာထက်တိုး line meter 190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
္လာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျေရုဆလမ်ကနေလူမျိုးစွဲရုပ်သံလိုင်းကဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇာတ်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စချင်ပါတယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြပခတွေပုံမှုကျေပြန့်လာနေတာနဲ့အမျှဒေသအလိုက်ကိုယ့်ရဲ့ရွာပြည်သူတွေကိုကာကွယ်ပေးနိုင်မယ်နီးလန်းတွေကိုစနစ်တကျပို့ပြီးတော့စင်စားပြင်ဆင်ဆောင်ရွက်တင့်တယ်လို့နိုင်ငံရေးနဲ့စီရေးလေလာသုံးသက်သူပမောက္ခဒေါ်မီမီဝင်းဘတ်ကပြောပါတယ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းအပြစ်မဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်အရသာထိခိုက်တိကျမှုတွေတိုးလာနေတာကိုကုလသမဂ္ဂကလည်းသတိပေးထားပါတယ်အရသာထိခိုက်မှုတွေညှို့နှိုင်းအောင်ဒေသအလိုက်ဘာတွေပြင်ဆင်လှုပ်ဆောင်တင့်တယ်လဲဆိုတာနိုင်ငံရေးနဲ့စီရေးကြွမ်းကျင်သူပမောက္ခဒေါ်မီမီဝင်းဘတ်ကိုဒီတစ်ပတ်အမျိုးသမီးခန္ဓာမှာမတ်ခင်ပြူထွေးကမေးမြန်းထားပါတယ်ခင်ဗျ
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါကျော်မင်းမီဝင်းပတ်ရှင်ဗီဝေအတွက်အချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်
။အကျေးဇူးတင်ပါတယ်။ကျမမစခင်ပေါ့နော်ပထမဆုံး disclaimer လေးပြောဖို့လိုအပ်ပါတယ်။ကျမအနေနဲ့ဒီနေ့ပြောသွားတဲ့ဥစ္စာတွေအားလုံးကကျမပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့ဥမာကူစားပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်
။ Okay ပါ။ကျမအဓိကတော့မမီဝက်ဘက်ကိုအခုမေးချင်တာကတော့လေမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါလက်လက်ကန်ဒီပခါတွေကပို့ပြီးတော့ဆိုးဝါးလာတဲ့အရက်သားတိတ်တိတ်ထိခိုက်မှုတွေလည်းပို့ပြီးတော့များလာတာရှိနေပါတယ်ကျွန်တော်ဒီစက်တင်ဘာလ18ရက်နေ့ကလောလောလတ်လတ်ကိုပဲကုလသမဂ္ဂကလည်း6ပြသတိပေးတာရှိပါတယ်ဒါကဘာလဲဆိုတော့ဒီ2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်း3နှစ်ကျော်ကာလအတွင်းမှာအသက်ဆုံးရှုံးရတဲ့အရက်သားဦးရေဟာ9000ကျော်ရှိတယ်လို့ပြောပါတယ်ဆိုတော့ဒီထဲမှာအပြစ်မဲ့တဲ့ကလင်းငယ်တွေအများကြီးပါတယ်အမျိုးသမီးတွေလည်းပါတယ်မျိုးသားတွေလည်းပါတယ်ပေါ့လေဆိုတော့ဒီလိုထိခိုက်သိချင်မှုတွေကဒါကဟိုရှေ့လျှောက်မှာလည်းဒီလက်နက်ကင်တိုက်ပွဲတွေကပို့ပြီးတော့ပြင်းထန်လာမယ်ဆိုလို့ရှိရင်ဒီလိုအရက်သားထိခိုက်သိချင်မှုတွေကပို့ပြီးတော့ဖြစ်လာနိုင်မယ်အလားအလာရှိမယ်ဆိုရင်ပြင်ဆင်မှုတွေပေါ့နော်လောလောဆယ်မှာဟိုဘာတွေများအဓိကလုပ်လို့ရတာလဲရှိမလဲရှင
်ဟုတ်ကဲ့အိုးဘာလဲလိုကောပေါ့နော်လိုကောအခုချိန်မှာနေရာတိုင်းကဘာလဲအဆုမလောက်ရမှာစဉ်းစားရမှာနေရာတိုင်းကဘုံကျဲထိနိုင်တယ်နော်ဒီနေ့မဖြစ်ပေမဲ့လက်မနဲ့ဖန်ဟိုဖြစ်နိုင်တယ်နောက်ပြီးတော့သူတို့ကလည်းအခုဆိုလို့ရှင်သိတဲ့အတိုင်းပဲအစ်စ်မဖြစ်တဲ့နေရာမှာလည်းတွားပြီးတော့တမန်ကတွားပြီးတော့ဒုက္ခပေးတာရှိတယ်ဆိုတော့ဟိုမှာနေရာတိုင်းပေါ့နော်ကျေးရွာတိုင်းမြို့တိုင်းအားလုံးကတော့အခုချိန်မှာစပြီးတော့ဒီဘုံခိုးလို့မှုပေါ့နော်အဘုံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဘယ်လိုမျိုးကာကွယ်ရမလဲဆိုတဲ့ဥစ္စာ plan ကတော့လိုအပ်လာပြီ you know ဒီလိုလာလို့ရှင်ဘယ်နေရာမှာပုံးရမလဲပေါ့နော်များသောအားဖြင့်ကျွန်တော်တို့ဒီဥစ္စာအတွက်ကကျင်းနေရဘုံခိုးပဲကျင်းနေတူရမလဲဘယ်နားမှာတူရမလဲဒါကတော့ဒီ survey လုပ်ပြီးတော့ဘယ်နေရာမှာအကောင်းဆုံးလဲပေါ့နော်နောက်ပြီးတော့တူးတဲ့အခါမှာလည်းအဲ့ဒီဥစ္စာ camouflage you know မပေါ်လွင်အောင်အပေါ်ကနေပြီးတော့မတိနိုင်အောင်ဆိုပြီးတော့အဲ့လိုမျိုးတွေလုပ်ဖို့လိုအပ်တယ်နောက်ပြီးတော့ပြည်သူတွေကလည်းတခုခုဖြစ်လာပြီဆိုလို့ရှိရင်ဒီနေရာကိုဘယ်လိုသွားရမလဲဘယ်လိုတိတ်တိတ်သွားရမလဲဘယ်လိုသူတို့မတွေ့အောင်သူတို့သွားရမလဲဆိုတဲ့ဥစ္စာ plan တွေရှိလိုအပ်လာပြီနော်ဆိုတော့တခါတခုလိုမျိုးဖြစ်သွားတယ်ဆိုလူတွေကဟိုပြေးဒီပြေးနဲ့အဲ့ဒါအဲ့ဒီအချိန်မှလည်းသူတို့တော်တော်ဒဏ်ရာရကြတယ်ဆိုအဲ့ဒီဥစ္စာလုံနိုင်ဖို့အတွက်လည်းနော်ကျမတို့ဆိုလို့ရှိရင်ဖြစ်နိုင်မယ်ဆိုလို့ရှိရင်ပေါ့နော် practice လုပ်ပါတယ်လေ့ကျင့်ရတယ်နော်မဖြစ်ခင်တည်းကတကယ်ဟိုနင်းဒီဟိုဦးနင်း disaster time ပေါ့ဗောနော်ဒီလိုမျိုး natural disaster ဒီတဘာဝဘေးအန္တရာယ်မဖြစ်ခင်အဲ့ဒီဆိုတာအများအားဖြင့်ကျမတို့ဟိုဗာလဲဒီ plan အများအားလုပ်ထားတယ်ပြီးလို့ရှိရင်အဲ့ဒီ plan ကိုလူတိုင်းသိအောင်အတွက်ကို announce ဗာလဲ awareness ပေါ့နော် awareness campaign တွေလုပ်ပေးတယ်ပြီးလို့ရှိလို့ရှိရင်အဲ့ဒီဥစ္စာတွေကိုလေ့ကျင့်တာတယ်ဆိုတော့လေ့ကျင်တာပါဆိုတခါတခုဖြစ်တယ်ဆိုလို့ရှိရင်ဒီကထောင်ကနေဖြစ်သွားပြီးတော့ဘယ်တော့မှဘယ်သွားမှမဘယ်လိုစဉ်းစားမှမသိတော့အဲ့ဒီအချိန်မှာလေ့ကျင်တာရယ်ဆိုလို့ရှိရင်ကိုယ့်ရဲ့ body ကအလိုလိုနားလည်ပြီးတော့သွားတာတွေရှိ
အခုချိန်မှာတော့တကယ်ကိုထိရောက်ပြီးတော့မှစနစ်တကျတဲ့ပြင်ဆင်မှုမျိုးဖြစ်ပေါ်တော့လုံမယ်လို့ထင်ပါတယ်ကျွန်မဒီ pre-back ဖြစ်တဲ့နေရာတွေကသူ့ဒေသခံတွေနဲ့စကားပြောဖြစ်တဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့စီကကြားရတာသူတို့မှာဘုန်းကူခြင်းတော့ကောင်းကောင်းမရှိဘူးလို့ပြောပါတယ
်
ဆိုတော့ဒါတွေကြားတော့လေဟိုအရက်သားတာမန်ရက်သားတွေအနေနဲ့ကြတော့သူတို့အနေနဲ့ဘယ်လိုစလို့ဘယ်လိုလုပ်ရမလဲသိချင်မှတော့သိကြမယ်ဆိုတော့အဲ့ဒီဒေသမှာရှိတဲ့သက်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းပဲဖြစ်ဖြစ်ဒီရက်ရွာစောင့်ရှောက်နေတဲ့ဖွဲ့စည်းပဲဖြစ်ဖြစ်တော့ပို့ပြီးတော့စနစ်တကျနဲ့ဘယ်လိုအခြေအနေတွေရှိမယ်ဆိုတာကိုတော့သူတို့နားလည်အောင်ရှင်းပြပညာပေးပြီးတော့ကိုယ်ညီထောက်ပံ့မှုတွေတော့လိုအပ်မယ်လို့ထင်ပါတယ်ကို ိုဘက်မှာရောဒီလိုပြင်ဆင်မှုတွေလုပ်နိုင်တဲ့အနေအထားမရှိနိုင်ဘူးလားရှင
်အာအဲ့ဒီဥစ္စာတော့ဒါ common sense ပါပဲဒီဥစ္စာတကယ်တော့အားလုံးတစ်ခါတည်းဟိုအခုဆိုလို့ရှိရင်လေးနှစ်ရှိတော့မယ်ဒီဥစ္စာခံစားနေရတာဆိုတော့သူတို့နည်းနည်းပါးပါးသိပါတယ်ဒါပေမဲ့ကိုယ့်ရဲ့ data မှာပေါ့နော်ကိုယ့်ရဲ့ geography နဲ့ပတ်သက်ပြီးတော့အာမြေပြင်နဲ့ပတ်သက်ပြီးတော့ဘယ်နေရာမှာပူကောင်းမလဲဒါကတော့ local လောက်တော့မှရတယ်ကျမဒီကနေပြီးတော့ you know အဝေးရနေပြောလို့မရဘူးဒါပေမဲ့ကျမဗါလဲ principle ပြောနိုင်တာဟိုဟိုဗါလဲသူတို့လေးမြန်မွားကြည့်လိုက်လို့ရှိရင် helicopter ကြည့်လိုက်မတွေ့အောင်နော်ဒါဘယ်လိုပုံနာရမလဲဆိုအဲ့လိုမျိုး camouflage ပေါ့နော်လုတ်ဖို့လိုအပ်တယ်နောက်ပြီးတော့ bomb က blast ဖြစ်တယ်ဆိုလို့ရှိရင်ဗျကျင်းကျင်းတွေမှာရှိလို့ရှိရင်ဒီဥစ္စာ blast မရှိဘူးပေါ့နော်အာအဲ့လိုမျိုးတွေပေါ့နော်လုတ်လို့ရတယ်လူကျမပြောလို့ရတယ်ဒါပေမဲ့ပို့ပြီးတော့ရေးကြည့်တာတစ်ခါတယောက်နဲ့တယောက်နဲ့စီယုံပြီးတော့ပေါ့နော်ဒီ data ကနေက community အနေနဲ့ဘယ်လိုစနစ်တကျလုပ်မလဲဘယ်သူကနေပြီးတော့ဘယ်နားမှာဘယ်လိုကင်းဆောင်ပြီးတော့ပဲပဲနေရာမှာပဲ you know ဘသူကဘယ်အချိန်မှာကင်းဆောင်မယ်ပြီးလို့ရှင်ညဘက်မှာဆိုပိုတောင်မှာဆိုသေးတယ်ညဘက်ကြာလို့ရှင်အာဘသူကအဲ့မှာကင်းမှာသွားဆောင်ပြီးတော့ဘလိုနီးနဲ့ဒီ warning ပေးမလဲပေါ့နော်အဲ့ဒါဒီအဲ့လိုမျိုးစနစ်တွေသူတို့ဗာလဲတိဆောက်ဖို့လိုအပ်တယ
်ပြင်ဆင်မှုတွေလုပ်တဲ့အခါမှာရောဘလောက်များအခက်အခဲတွေရာဘလိုညံ့ကြုံတွေ့နိုင်ရတာမျိုးရှိနိုင်ပါလဲရှင်
အာတချို့ညပြောတာတော့เนาะသူတို့ကပတ်စံမရှိဘူးပေါ့เนาะငွေကြေးမရှိလို့မလို့အမှန်မှာတော့တော်တော်များများကအလုပ်တဲ့ဥစ္စာကပူပေါင်းဆောင်ရွက်လို့ရှိရင်ကြော်လွားနိုင်တယ်တကယ်ပတ်စံလို့တဲ့ဥစ္စာမဟုတ်ဆိုပါတော့ကျင်းတူရမယ်ကျင်းတူရမယ်ဆိုတဲ့ဥစ္စာက you know လူတိုင်းတူနိုင်တယ်เนาะအဟုတ်တယ်ဗါလဲပစ္စည်းကိရိယာရှိလို့ရှိရင်တော့မြင်မြန်ဆန်ဆန်လုပ်နိုင်တာပေါ့เนาะလွယ်လွယ်ကူကူဒါပေမဲ့လေဒီလူတယောက်ချင်း taking turn ပေါ့နော်တယောက်နဲ့ taking turn လုပ်ပြီးတော့တကယ်တူးလို့ရှိလို့ရှင်ရောက်သွားတာပဲ you know အရင်တော့ဆိုဒီလိုပဲတူးတာပဲအရင်တော့ကိရိယာတွေမရှိတော့ဘူးဒီလိုပဲတူးကြတာပဲ right ဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တော့ now early warning system right early warning ဆိုတာကျွန်မပြောမယ်ဟိုဗာလဲရွာတွေကနေပြီးတော့တမိုင်နှစ်မိုင် away မှာနော်ကင်းဆောင်ရှိတယ် you know အဲ့မှာ take turnright ဒီညမှာဆိုလို့ရှိရင်9နာရီကနေပြီးတော့12နာရီအတွက်တယောက်ကလို့အဲ့ဒီအချိန်မှာတကယ်လို့လေးမြန်တွေးပြီးဆိုလို့ရှိရင်ဘလို့နီးနဲ့အတိပေးပါလေ right ဘလို့မျိုး warning ပေးပါလေ right တခါလေးရလို့ရှိရင်ဟိုဗာလဲတကူ down ဘုံတို့ဟိုနင်းတို့တကူနဲ့ပေါ့နော်အတန်မြန်လို့ဒါမှမဟုတ်လို့ရှိရင်လေ runner တယောက်ကပြေးရန်အပြေးတော်တဲ့လူတယောက် you know ပြန်ပြီးတော့သွားပြီးတော
့ချက်ပြန
် village တဲ့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကဘလောက်မှတော့ပတ်စံမလို့ဒါပေမဲ့စဉ်းစားဖို့နောက်ပူပေါင်းဆောင်ရွက်ဖို့လိုတာပေါ့နော်ဒါအမိသားစုတစ်ခုတည်းနဲ့မရဘူးဒါ community တစ်ခုနဲ့ but taking turn ပေါ့နော်လုပ်ဖို့လိုအပ်တယ်ဆိုတော့ဒီ basic protection measure လို့ပြောတာပေါ့နော်အခြေခံဒီလုံခြုံရေးအတွက်ကအများကြီးရက်ွက်အနေနဲ့အတူတကွလုပ်လို့ရှိရင်အများကြီးလုပ်နိုင
်အဓိကကတော့ဒီ view ဟာပေါ့ဘလို့ပုံစံမျိုးနဲ့ဒါတွေကိုတက်နိုင်သလားကိုဘကတေချေထိခတ်တေချေမှုရှော့ချနိုင်မလဲဆိုတော့စနေတကြတွေးပြီးတော့ထိရောက်တဲ့နီလန်ပေါ့လုံနိုင်တဲ့ခြေနေတွေရှိနေတာကိုစလုပ်ဖို့ကတော့အရေးကြီးဆုံးအချိန်လို့ထင်ပါတယ
်ဟုတ်တယ်ဟုတ်ပါတယ
်အချို့ဒီမြန်မာရေးနဲ့ပတ်သက်ပြီးပြောကြတဲ့လူဆိုလို့ရှိရင်နိုင်ငံတကာအနေနဲ့လည်းအကူအညီပေးဖို့တောင်းဆိုကြတာရှိတယ်ဆိုတော့နိုင်ငံတကာကနေပြီးတော့အကူအညီတွေရတဲ့အရေးကြီးပါတယ်ဒီချိန်မှာဒါပေမဲ့ဒီချိန်ထဲမှာလည်းတစ်ပိုင်းစလို့ရတာလေးတွေရှိတယ်လို့ထောက်ကြတယ်လို့နားလည်ပါတယ်ရှင
်အာနိုင်ငံအပြည်ပါလာပြီးတော့အကူအညီပေးနိုင်ရင်တော့ကောင်းတာပေါ့နော်ဒါပေမဲ့လည်းဒီကျမပြောမယ်ကျမမြန်မာပြည်သူလူထုကတကယ် smart ဖြစ်တယ်ကိုယ့်ရဲ့ data ကိုကိုယ်အသိဆုံးright ဆိုတော့အဲ့ဒီဥစ္စာတွေကိုအဆုံးချလို့ရတယ်နောက်တယောက်နဲ့တယောက်နဲ့ပူးပေါင်းဆောင်ရွက်ရင်မဖြစ်မရနိုင်မဟိုနေအားလုံးလုပ်နိုင်တယ်ကျမပြောမယ်ဘာလို့လဲဆိုတော့ပြန်ကြည့်လိုက်ဒီ၄နှစ်နာနီးပါးမှာပေါ့နော်ဒီတော်လှန်ရေးကိုပြည်ပတိုင်းကလူတွေကပြောတယ်ဒီဥစ္စာမဖြစ်နိုင်ဘူးဒီစစ်တပ်ကအရန်ကြီးမားတယ်သူတို့မနိုင်နိုင်ဘူးအဲ့ဒီဥစ္စာကိုပြောလိုက်တဲ့ဥစ္စာအခုနိုင်နိုင်အောင်တိုက်နိုင် right ဆိုတော့တယောက်နဲ့တယောက်ပူးပေါင်းဆောင်ရွက်ပြီးလို့ရှိရင် common sense ကိုမှဘာရှိလဲဘာရှိလဲရှိတဲ့ဥစ္စာကိုအသုံးချပြီးတော့တယောက်နဲ့တယောက်နဲ့ဖေးမကူညီပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒီဥစ္စာတွေကအများကြီးကျော်လွှားနိုင်တယ်ဟမ်နောက်ပြီးပြည်ပကိုလည်းပြပေးရမယ်တို့တွေကနင်တို့ကူညီတောင်းတယ်ဒါပေမဲ့တို့ကဘာမှမလုပ်ဘဲနဲ့ထိုင်ပြီးတော့နေတယ်ဆိုရယ်ပြည်ပကကူညီချင်မှာမဟုတ်ဘူး ပြန်ပေါ်မှာတို့ကတို့လုံနိုင်တဲ့လုံထားပြီးပြီအဲ့ဒီမှာပါနည်းနည်းလေးနောက်ထပ်အကူအညီလေးဒီနေရာလေးမှာကူညီပေးလိုက်မယ်ဆိုလို့ရှိအရင်အဲကျွန်တော်တို့ပို့ပြီးတော့ဟိုဗါလဲအသက်တွေပို့ပြီးတော့ကယ်ဆယ်နိုင်တယ်ပေါ့နော်အဲ့လိုမျိုးပြောမယ်ဆိုလို့ရှင်တို့တွေကကူညီပေးချက်တယ်ကိုကဘာမှမထိုင်မနဲ့ဩငါတို့ဘာမှမတက်နိုင်ဘူးကူညီကြပါသနာကြပါဆိုတုံတောင်အဲ့ဒါမလာတတ်ဘူးဒါမဲ့ကိုကပြန်ပြောပါတို့တွေလောက်ထားပြီးပြီဒီလောက်တောင်လောက်ထားပြီးပြီဒီလောက်နိုင်နေတယ်ဒီဥစ္စာကိုနည်းနည်းလေးဒီလောက်လေးနောက်ထပ်ကူညီပေးနိုင်မယ်ဆိုလို့ကျွန်တော်ဒီတော့မှအော်ဟုတ်ပြီဆိုတော့ဒါဆိုသူတို့အကူအညီပို့ပြီးတော့အားရှိတာလေးလို့ပြောခြင်
းကျေးဇူးအများကြီးတင်ပါတယ်ရှင်အခုလို့ပြောကြပေးတဲ့အတွက
်ဘာကင်ပြထွေးတက်ဆက်ပေးကြတာပါအခုတခါတော့တူတဆုံလေအမေရိကန်တခွန်အစီအစဉ်ကိုအလှည့်ပေးကြရအောင်ပါမတန်ဆွမ်းမြင်းစည်းချန်ပီယံတစ်ယောက်ဖြစ်တဲ့ကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမြင်းစည်းပြိုင်ပွဲတွေမှာဘယ်လိုအခမ်းအနားတွေမှာပါဝင်ရှင်ပြိုင်ခဲ့တယ်လဲမိသားစုနဲ့လုပ်ငန်းခွင်ကြားမှာအခြေအနေဘယ်လိုမျှဝေသုံးစွဲခဲ့တယ်လဲအမေရိကန်အိမ်မက်တွေအကောင့်တွေဖော်နိုင်ဖို့ဘယ်လိုတွေစူးစမ်းခဲ့ရလဲဆိုတာကိုကိုအောင်ကတွေ့ဆုံပြီးတော့ရက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
ညီမကြီးမှာအဲ့လိုမတမဆွမ်းနေပါတယ်နည်းနည်းဟိုဘယ်လိုပြောမလဲလက်နေတယ်လို့ဒါတို့အဲ့လိုစိတ်တက်လေးတွေတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးပေါ့ဗျာမတမဆွမ်းတဲ့လူတယောက်ကနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီကလေးတော့ကြော်ဖြက်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဘ ෝජ ုတ်ခင်ညခက်ကပေါ့ဘ ෝජ ုတ်ခင်ညခက်ကဦးတန်းရွှေခက်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နိုင်ကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာလေးရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုတော့ကာကွယ်ရေးကဒီအမျိုးသားအားသာပေါ့တော့မှာရွှေတစိ့အများဆုံးရရမယ်ဆိုတော့ညီမန်းချက်ရှိတော့ကျွန်တော်တို့ကခက်ချင်းပြောမယ်ဘလောက်ပဲတော်ပထမကာကွယ်ရေးကိုပေးရတာသိရမလားအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတာကြီးအများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကျတော့အဲ့ဒါမရှိဘူးဗျာသိရမလားကျွန်တော်တစ်ပတ်မတန်လို့လေတို့အနိုင်မပေးဘူးသူကကျွန်တော်ဘယ်လောက်စူးစမ်းကျွန်တော်မတော်ရင်တို့အနိုင်မပေးဘူးအတိမဲ့လည်းမပေးဘူးကျွန်တော်တော်လို့ရှိရင်လေတို့ကကျွန်တော်တစ်ပတ်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးကျင့်လဲဆိုကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ကျင့်တယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ73မေရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆို Spanish တွေက Spain နိုင်ငံလူတွေကဟိုနွားရိုင်းတွေကိုသူတို့ကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာไฟล์โหลดတော့ Garrocha อ่ะအဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပေါ့ဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့အဲ့ဒါ Garrocha လို့ခေါ်တယ်ဟိုကျွန်တော်တန်းခုန်တာတော့ jumping လို့ခေါ်တာပေါ့ဗျာ show jumping ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုလှအောင်လှတာတို့ခြေတော့တူပါကြီးဆန့်တာတို့ပါလို့ကြတော့တဆာရှိအဲ့တော့ကျွန်တော်ယူရိုပနိုင်ငံမှာမြင်းကိုအလှစီးအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျို
I'm not afraid to die.
ပြည်စည်းပြိုင်ပွဲပထမဦးဆုံးကျွန်တော်ဒရက်ဆာကိုကျွန်တော်ပြိုင်တယ်ဒရက်ဆာဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းအလှစီးတာပေါ့ဗျာမြင်းအလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလဲကျွန်တော် FBI ဆိုတော့ International Level မှာကျွန်တော်စုပထမစုရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် Cowboy တွေပေါ့ရိုးရိုးလူနဲ့ပြောမယ်ဆို Cowboy တွေ Western ပေါ့နော် Western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ခကြီးရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင် Philadelphia မှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အဲ့မှာမြင်းပြိုင်နေပြိုင်ပြီးပြန်လာတယ်အခုကြတော့ကျွန်တော်ကမြင်းမှာလည်းတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံတာပဲ certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာတို့ကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော်အင်မတန်နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေကကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တသက်လုံးမမေ့တယ်လို့ပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြိုးထောင်နေဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပေးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပေးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစူးစမ်းရင်ကိုရမယ်ကိုမစူးစမ်းရင်ကိုမရအောင်စူးစမ်းတဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါဘာပဲကိုအုံနောက်မှာရှိရှိကိုဘာပဲယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေကြအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအတုံးမကြလို့ကျန်တာဒီနိုင်ငံရန်ရန်ကော
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE စနေနေ့မနက် season တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာမှာမြေရှားတတ္ထုထုတ်လုပ်မှုတက်တရလိုက်တဲ့မြန်မာကမ္ဘာမှာပြီးတော့ကမ္ဘာမှာစံချိန်တင်လောက်အောင်မြေရှားတတ္ထုအများဆုံးထုတ်တဲ့တရုတ်နဲ့ထုတ်လုပ်မှုပြင်ဆင်လိုက်တဲ့ထိုင်းနိုင်ငံတွေမှာမြေရှားတတ္ထုကိုဘယ်လိုတူးဖော်နေကြပါသလဲ။ဩစတြေးလျနိုင်ငံတတ္ထုရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ကင်မြို့သက်ကမေးမြန်းပြီးတော့ဒီတစ်ပတ်အသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာသူလောလောဆယ်တော့မြေရှားတပ်တူကကချင်ပြည်နယ်ဘက်မှာပဲတူနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့ဒီအိမ်ကြီးချင်းတွေပေါ့နော်ဒီထိုင်းတို့တရုတ်တို့အဲ့မှာမြေရှားတပ်တူတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ရှင်ပြီးတော့ပြောပြပေးပါဆရာမြန်မာနိုင်ငံရဲ့အလားအလာပေါ့နော်သူတို့ဒီမှာတက်မိုင်းတွေကလက်ရှိတူးနေကြတာဆို
ထိုင်းနိုင်ငံကဘူမိပြည်သားပညာရှင်တွေကမြေရှားတပ်ထုရှာဖွေရေးကိုစနစ်တကျလုပ်ထားတာကျွန်တော်တွေ့ရပါတယ်။တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ် 都太难干的嘛，都多的呀。地面下在土在，多难的泥呀的哦，咱们开讲。比如来说，人母人在土在的最起码的呀，那不要十根的地方嘛，见到都的 iron absorption 吧呗，还有在土在的最难的泥呀，那个 blaze 啊，那不要嘛，敲你瞄你的嘛，对的。这里面的嘛，对呀，没的呀。那都看，就那都的，干起，俺那里的嘛 ，beach sandball，beach 的布子，那呀，那都看都有。夜的嘛，我要都都，那么差的那呀的球，对呀嘛的，第一，我的 offshore， 哎妈的，不然的布子的，啊，季节的我下达对呀嘛。哎，第六，本身有，就那都南岸嘛那边，有六六亚南岸的，就有啥？第，等你那一干两对的，那边嘛，就那都的。可能那个系列搞笑不哩？苗派见到的某个在北京爱把我剪辑，就可能那点我爱留，你那比较嘛见到到的，底下他都在对那面那样的我见到跑出那嘛里面，交点天嘛，你天嘛，那比较嘛，金毛啥的天嘛，那比较你抢你天嘛，那比较嘛，必须不哩？等等那一干弄的笑，对对那嘛嘞。
这有比的嘛？我是。
这有比没嘛？到多少的阿爸来收钱？第一个阿片到。没想到就在第一个爱马仕，根本的带出来，没人教过来，都没对他嘞。那比较嘛，就到这个地步 ，ion absorption， 哎呀那边都啊，都容易对他嘞。第二，都都呀那边爱咋有，都你家嘛嘞。哎 ，ion absorption 出来，叫金毛金像皮包拉的，小年嘛对呀嘞。没想到就在底下了，就到这个实在细吧，哎咋样都都多多面面细的了，对呀吧。
哦，第二个。没啥他都出来呀，爸妈那个俺都不要玩一下，是咯？哎，你家里奶奶不要不要玩些。
你妈比俺那边没啥他都在干，第一个平常经常啊，经常听那个的调皮偷了包，调皮我经常是颠簸的，地面地个铅笔那样的表，第二哎的呀，调干嘛都马给六点包，经常爱就听嘛的，要你妈比妈没啥他都在干，不老偷的。是啊，我要见到我来搞气吧，哎，家里啊，这就生意都开，我来搞的，老他家的，你妈比较老土的，是吧？个爸爸妈妈，你妈比较那边，你现在都在呀？那对呀，俺们也从土的，我说对呀。那你那边收入行，都要我来搞一家见面收钱，见到我的，那趟实习苦的嘛，你现在都在单间下收钱，到老呢过了，哎呀嘛，这先生那趟那三万收钱。东东的套，那汤上塞的苦的嘛，东东挨着，单间西边，那汤上塞的嘛都，单间奶奶家大的，当的汤西边，门那旮的单间边边带那边，那汤上塞多嘛不，东东食堂的，其他的我最爱了。
你妈那个嘛最爱来的，没啥得都带，没不啥，把刘鹏山庙来表表表了噻。
你妈比妈细的，没啥得都带个，把一点收入钱。就那种地面下大腿短，那没有些，那苦啊的，马来说些，包巴的面下大腿，那苦啊的，雷山的面下大腿 ，light rare earth element，heavy rare earth element， 哎，那苦嘛，包巴的面下大腿大个，个把伊嘛，包面的，地雷山的 heavy rare earth element， 个把包嘛，下的，下的对将来都都要担保啊，保基的。刚刚你说你妈比妈出的你下的都在看你不能谁记得还比你下的都在骗你吧那没有出吧大不如是一样的大不一样哎那没有出吧 DY 也 DB 也哎那没有这种话哎个铅笔那样的出笔了吗路路也担保啊你不能记嘛第一个人我见到表格的等等等等没那个所言东东食堂哎别妈比妈的表第一WCN 的 WN outside, 你晓得都 took it. 哎你那趟那塞东马西的都都哎那没有也但不啊老起的首先就那都地步 WCN 首先的单位 US dollar, 东东空的东西吧大概 WCN, 那比如嘛 WN 也单不啊 US dollar 的单位 1.1 million 是吧第二件我跟我表给的门那个头条的东东食堂当年系列哎那个那种 WCN 地堡的担保那边专门收银 မနစ်ကဆိုရင်အနည်းဆုံးက14ဘီလီယံတန်ဖိုးရှိတဲ့မြေရှားတပ်ထုတိုက်ကိုမြန်မာပြည်ကနေထုတ်တယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။သူအဲထဲမှာဒါလည်းပဲဆက်ပြီးမှထုတ်နေပါလိမ့်မယ်။တရားကဘာလဲဆိုရင်ကမ္ဘာပေါ်မှာဆိုရင်ကျွန်တော်တို့မြန်မာပြည်ကထုတ်လို့မှုကကမ္ဘာထုတ်လို့မှုရဲ့17ရာခိုင်နှုန်းတော့ရှိပါတယ်။တရုတ်နဲ့ဒီပေါ့ US တွေကပြီးရင်မြန်မာပြည်ကတတိယအများဆုံးမြေရှားတပ်ထုတိုက်ထုတ်ခြင်းဖြစ်ပါတယ်။
ဒါမဲ့ဒါတရားဝင်ထုတ်တာမဟုတ်ဘူးနော်။တရားဝင်ဗမာပြည်ကအစိုးရကျန်းဒီလိုရောင်းတာမျိုးမဟုတ်ဘူးပေါ့နော်
။မဟုတ်ဘူး။ဒါတော့ဒီလိုနေဇက်ကနေပြောဂုံကူးတမ်းမှုလို့ကျွန်တော်ထင်တာပဲ
။ဒေါက်တာဦးအောင်ပါပါ2023မှာကမ္ဘာတစ်လွှာမြေရှားတပ်ထုထုတ်လုပ်မှုကိုကြည့်ရင်အိန္ဒိယတရုတ်က68ရာခိုင်နှုန်းကျော်နဲ့ပထမဖြစ်ပြီးအမေရိကန်က12ရာခိုင်နှုန်းကျော်နဲ့ဒုတိယမြန်မာက17ရာခိုင်နှုန်းနီးပါးနဲ့တတိယထုတ်လုပ်ပါတယ်။နောက်အိန္ဒိယတနိုင်ငံဖြစ်တဲ့ထိုင်းကတော့2ရာခိုင်နှုန်းကျော်နဲ့ပြင်ဆင်မှဖြစ်ပြီးအိန္ဒိယက1ရာခိုင်နှုန်းနီးပါးနဲ့ဆက်ထမထုတ်လုပ်တယ်လို့ statista.com မှာဖော်ပြထားပါတယ်။မြေရှားတပ်တွေကိုမြန်မာမှာဗီနီယာရီကနေဘယ်လိုထုတ်နိုင်လဲဆိုတော့ကိုဆက်ပြီးတင်ပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
VOA စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးလို့တဲ့ထူးခြားသတင်းတွေလည်းပေးပို့လို့ရတယ်ဆိုတော့တော်တော်ရှင်တွေနဲ့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလိပ်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားပြီးတော့ဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။အစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာ။အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးကိုရှောင်လွှဲနိုင်ရေးအတွက်အောက်လွှတ်တော်ကအစိုးရအသုံးစည်းဥပဒေကြမ်းကိုအတည်ပြုလိုက်ပြီးတော့အထက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်။အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစည်းဥပဒေကြမ်းဟာဆိုရင်လာမယ့်နှစ်မတ်လအလယ်ပိုင်းအထိအစိုးရလုပ်ငန်းတွေလည်းပတ်နိုင်မှာဖြစ်ပါတယ်။အထက်လွှတ်တော်အနေနဲ့အခုအမေရိကန်စံတော်ချိန်ညသကောင်မတိုင်ခင်အထိဒီဥပဒေကြမ်းကိုအတည်ပြုမပြုဆုံးဖြတ်ဖို့အချိန်ရမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမြို့တော်ကီဖ်မှာတောက်ကြနေမနက်အစောပိုင်းကရုရှားကပထမဆုံးကြီးအများပြားပြစ်ခတ်ခဲ့ပြီးတော့အ ਨੇ ဆုံးလူတအူးတည်ဆုံးပြီးနိုင်ငံသားတန်ယုံ6ခုနဲ့မြို့တော်ရဲ့အလဲဘိုကတက္ကသိုလ်တစ်ခုပျက်စီးသွားတယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အမေရိကန်နိုင်ငံယူတာပြည်နယ်ကမိခင်နယ်ကလေး3ဦးနေအိမ်မှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်အဖြစ်ရွှေ့ပြောင်းအခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကိုးကားပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ယူတာပြည်နယ် Solid City စင်ကြေဘုံဝက်စ်ဖယ်လီမြို့ကနေရင်တွင်းမှာခင်မုန်းဖြစ်သူကဇနီးနဲ့ကလေး၃ယောက်ကိုတနက်နေ့ပြစ်တက်ခဲ့ပြီးတော့ကိုယ်တိုင်လည်းအဆုံးစီရင်သွားဖွယ်ရှိကြောင်းဒေသရဲတပ်ဖွဲ့ကဗရူးနေမှာထုတ်ပြန်ခဲ့တာပါ။နောက်ဆုံးရသတင်းကြေညာကိုပြောပြပေးခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုအဖြစ်တာဝန်ယူသူကမက်ခင်ဖြူထွေးဖြစ်ပါလေ။ရုပ်သံထွေးတာကတော့ James Smith ပါခင်ဗျာ။ View American တန်ရဲ့ဒီနေ့ဒီဇင်ဘာ27ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ။ view ကိုအခုလိုကြည့်ရှုနားတော်တာစင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များတဲ့ဘဝမြန်မာပြည်သူပြည်သားတွေဒုက္ခပေါ်မှာကင်းဝေးကြလို့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။